ယူကရိန်းခရီးတည်တင်လေယာဉ်ကိုအီရန်တော်လှန်ရေးပြည်ဆောင်တပ်ကမှားယွင်းပစ်ချခဲ့မိကြောင်းဝန်ခံခဲ့ပြီးတဲ့နောက်အီရန်နိုင်ငံတွင်းမှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်နေပါတယ်။အီရန်နိုင်ငံတွင်းလက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနပြောခွင့်ရ Morgan Ortega's နဲ့ VOA Persian ဌာနက Guter Arend တို့တွေ့ဆုံမေးမြန်းထားတဲ့အထက်ကမတ်တင်ကီထိုက်ကနေကောက်နှုတ်တင်ပြမှာပါရှင
်။ယူကရိန်းခရီးတည်တင်လေယာဉ်ကိုပစ်ချခဲ့တယ်လို့အီရန်အစိုးရကဝန်ခံခဲ့ပြီးတဲ့နောက်ဖြစ်လာတဲ့အီရန်ဆန္ဒပြပွဲတွေဟာဆိုရင်လိညာခံရတာကြောင့်ဆန္ဒပြကြတာလို့ယူဆတဲ့အကြောင်းအမေရိကန်နိုင်ငံသား၏ဌာနပြောခွင့်ရ Morgan Ortega's ကဖြေကြားခဲ့ပါတယ
် First of all one of the reasons we believe many Iranians are protesting
အကြောင်းရင်းတစ်ခုကတော့အစိုးရဘက်ကရက်နဲ့ချီပြီးသူတို့ကိုလိညာခဲ့တာကြောင့်အီရန်ပြည်သူအများပြားထွက်ပြီးဆန္ဒပြကြတာလို့ကျွန်တော်တို့ကယုံကြည်ပါတယ်လက်ဘူးလက်ချက်မိတဲ့အချိန်မှာအစိုးရဘက်ကသူတို့ပါဝင်ပတ်သက်မှုမရှိဘူးဆိုပြီးပြောခဲ့တာပါကနေဒါယူကရိန်းပြတင်းစတဲ့လေယာဉ်ပေါ်မှာလိုက်ပါသွားကြသူတွေရဲ့နိုင်ငံအစိုးရတွေတိုင်းကဒီကိစ္စကိုရှင်းရှင်းလင်းလင်းသိထားပြီးပါပြီ။ဒုံးကျည်နဲ့လေရင်ကိုပစ်ချခဲ့မှုမှာအစိုးရမှာအပြစ်ရှိတယ်ဆိုတာကိုကဘာကသိရှိထားပါပြီ
။အီရန်နိုင်ငံတွင်အမေရိကန်ရဲ့အဝေးဒိန်းဒရုန်းကျင်နဲ့တိုက်ခတ်မှုအတွင်းအီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့တပ်မှကာဆန်ဆူလီမာနီတည်ဆုံးခဲ့ပြီးတဲ့နောက်အီရန်နဲ့အမေရိကန်ကြားတင်းတင်းမာမာဖြစ်နေချိန်မှာပဲအီရန်နိုင်ငံတွင်မှာယူကရိန်းခီးတဲ့တင်လေရင်ပြက်ကြပြီးလေရင်ပေါ်ပါသူ186ဦးစလုံးသေဆုံးခဲ့ရတာပါကနေဦးမှာတော့အီရန်ကသူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆိုခဲ့ပြီးရက်ပိုင်းကြာမှာပဲအီရန်တော်လှန်ရေးပြည်ဆောင်တပ်ကမှားယွင်းပြစ်ချခဲ့မိကြောင်းဝန်ခံတာဖြစ်ပါတယ်အီရန်အရေးဆောက်ရွက်ချက်တွေအပေါ်သမ္မတထရန့်ဘက်ကလူလားချက်ကိုမေးတဲ့အခါမှာတော့နိုင်ငံသားရဲ့ဌာနပြောခွင့်ရကအခုလိုပြောပါတယ
် I think what the president wants is for the regime to behave like a normal nation
အီရန်ဆိုရကိုရိုးရှင်းတဲ့ဆိုရတည့်ရလို့ပြုမှုဆောင်ရွက်ဖို့သမ္မတကလိုလားနေတယ်လို့ထင်ပါတယ်ဒါကလည်းအီရန်ဆိုရပေါ်မှာမူတည်ပါတယ်သူတို့ဘက်ကမဆုံးဖြတ်သေးပါဘူးသူတို့ရဲ့လုပ်ရက်တွေအရတော့ရှင်းနေတာပါပဲသူတို့အနေနဲ့နိုင်ငံတစ်ခုအနေနဲ့ပြုမှုဆောင်ရွက်ဖို့တော်လှန်ရေးပုံစံကိုစွန့်လွတ်မလားဆိုတာကိုသူတို့မဆုံးဖြတ်ရသေးပါဘူး
ဒါ့အပြင်အီရန်အစိုးရအနေနဲ့ဆန္ဒပြသူတွေကိုနှိပ်ကွပ်တာတွေမလုပ်ဖို့အမေရိကန်သမ္မတကသတိပေးထားတာဆိုတော့တကယ်လို့လှုပ်လာခဲ့ရင်သမ္မတထရန့်ဘက်ကအရေးယူဆောင်ရွက်မလားအရေးယူဆောင်ရွက်ဖို့ရောအဆင်သင့်ရှိနေသလားလို့မေးတာမှာတော့နိုင်ငံသားရဲ့ဌာနပြောခွင့်ရ Ortega's ကအခုလိုဖြေပါတယ်
Well I certainly don't want to preview any actions by the administration the president has a lot
အစိုးရဘက်ကဆောင်ရွက်ချက်တွေကိုတော့ကြိုတင်မိမခန့်မှန်းလို့ပါဘူးသမ္မတအနေနဲ့တော့ဆုံးဖြတ်ဆောင်ရွက်နိုင်တာအများကြီးရှိပါတယ်ဒီသတင်းဘက်ကုန်ပိုင်းတို့ကသမ္မတကအင်္ဂလိပ်လိုမဟုတ်ပါဘူး Persian ဘာသာစကားနဲ့ Twitter လူမှုကွန်ရက်မှာရေးသားခဲ့တာကအရေးကြီးတယ်လို့ထင်ပါတယ်နိုင်ငံသားဝန်ကြီးပွန်ပီယိုကလည်းအလားတူရေးသားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတွင်ကပလက်ဖောင်းတွေကိုအသုံးချပြီးဒီဆန္ဒပြမှုတွေကိုရှင်းရှင်းလင်းလင်းပြောချင်တာပါ။ကျမတို့စောင့်ကြည့်နေတယ်။နောက်ကမ္ဘာကလည်းစောင့်ကြည့်နေတယ်ဆိုတာကိုအီရန်အစိုးရကိုအသိပေးချင်တာကြောင့်ဖြစ်ပါတယ်
။အီရန်နိုင်ငံတွင်ကအပြစ်မဲ့ဆန္ဒပြသူတွေကိုတပ်ဖြတ်ဖို့ကြိုးစားမယ်။နောက်ငြင်းချမ်းစွာဆန္ဒပြကြတဲ့ထောင်နဲ့ချီတဲ့ပြည်သူတွေကိုထောင်ချဖို့ကြိုးစားမယ်။အင်တာနက်ဖြတ်တောက်မယ်ဆိုတာမျိုးတွေလှုပ်လာရင်တော့အီရန်အစိုးရလှုပ်ချင်တိုင်းလှုပ်လို့မရဘူးလို့လည်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရက VOA ပါရှန်ဌာနနဲ့တီးတန့်တွေ့ဆုံမေးမြန်းခန်းအတွင်းဖြေကြားခဲ့ပါတယ်ရှင်